ဗီအိုအမေရိကန်တန်ရဲ့2019ခုနှစ်အောက်တိုဘာလ24ရက်ကြာသပတေးနေ့ညနေအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19 25တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့စီးရီးယားမှာအမေရိကန်ကနောက်ထပ်အသက်သွေးကြီးတွေအဆုံးရှုံးမှုခံတော့ပဲပြန်လည်ရုပ်သိမ်းတော့မယ့်အကြောင်းသမ္မတ Donald Trump ကပြောလိုက်ပါတယ်။သမ္မတ Trump ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆေးမှုတွေအတွက်တောင်းဆိုထားတဲ့အချက်လက်တွေကိုနိုင်ငံခြားရေးဌာနကထုတ်ပြန်ပေးဖို့ဒီမိုကရက်တစ်တော်မတ်တွေကတောင်းဆိုပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့တူညညာပေးတော့မှာပါ။
အခုညပိုင်းဆက်ပြီးနားဆင်ရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့ထိုင်းနိုင်ငံမှာလူသတ်မှုနဲ့တည်တံစီရင်ခံထားရသူမြန်မာလူငယ်2ဦးရဲ့အမှုထိုင်းဘီယင်စီမှာဒီကနေ့ပဲမြန်မာတန်ရုံးကနေအသနာခံလွှာတင်ပေးခဲ့ပါတယ
်။ဒါကလေးတွေမှာထူရတယ်လို့အချင်းပထမဦးကြီးမှုရဲ့ထောက်ခံချက်ပါပါတယ်။တည်တံကိုအဲ့လိုအသနာခံတာတင်အဲ့ဒါပြီးမှတရားရေးဌာနကိုသွားပါတယ်။တရားရေးဌာနနဲ့ဒီတော့ဘီယင်မြန်မာထံကိုပို့ပေးရပါတယ်။
ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံဥပဒေအကြံပေးဦးအောင်မျိုးတန်ရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။တနိုင်ငံလုံးအပြည့်ရက်စဲရေး၄နှစ်ပြည့်တော့မဲ့အချိန်မှာငြိမ်းချမ်းရေးအလားအလာဘယ်လိုရှိပါသလဲဆိုတာနဲ့အတူအမေရိကန်ရဲ့လက်ရှိ Republican သမ္မတကိုအပြစ်ပေးအရေးယူနိုင်ရေး Democrat တွေဘက်ကကြိုးပမ်းမှုအခြေအနေရောအရာထင်တက်ရောက်မှုရှိနိုင်မလားဆိုတာသိကြရမှာပါ။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့ကြာသပတေးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ကပြောပြပေးကြပါမယ်ရှင်။
ပြည်ရင်းစစ်တမ်းခံခဲ့ရတဲ့စီးရီးယားနိုင်ငံမှာ IS စစ်တမ်းစစ်သွေးကြွတွေ NDA ခင်းရှင်းသွားပြီဖြစ်တာကြောင့်အမေရိကန်အနေနဲ့နောက်ထပ်အသက်သွေးကြွတွေနဲ့အကုန်ကျမခံတော့ဘဲပြန်လည်ရုပ်သိမ်းတော့မှာဖြစ်တဲ့ကြောင်းသမ္မတ Donald Trump ကပြောဆိုလိုက်ပါတယ်။စီးရီးယားနိုင်ငံအနောက်မြောက်ဘက်မှာအမေရိကန်ကအားပေးထောက်ခံထားတဲ့ကတ်တပ်ဖွဲ့တွေနဲ့ထိုးစစ်ဆင်နေတဲ့တူရကီတို့ကြားအမေရိကန်ကဂျောင်းဝင်ညှိနှိုင်းခဲ့ပြီးတဲ့နောက်ရရှိခဲ့တဲ့အဖြစ်အခက်ရစဲရေးခိုင်မာနေပြီဖြစ်တာကြောင့်အခုလိုဆုံးဖြတ်ခဲ့တာဖြစ်တယ်လို့လည်းသမ္မတ Trump ကမနေ့တုန်းကပဲအင်ဗျူရောကနေညင်ညာခဲ့တာပါဒီသတင်းတင်ပြရတဲ့အတွက်တခြားလူတွေတာဝန်ယူကြလိမ့်မယ်လို့လည်းပြောလိုက်ပါတယ်အဲစစ်သွေးကြွတွေကိုအမေရိကန်ကနှိမ်နှင်းရမှာအဓိကမဟာမိတ်ဖြစ်တဲ့ကတ်တပ်ဖွဲ့တွေနဲ့မြောက်အတ္လန္တိတ်စာချုပ် NATO ဖွဲ့ဝင်မဟာမိတ်တူရကီနိုင်ငံတို့ကြားစီးရီးယားနိုင်ငံနဲ့မှာတက်ခတ်နေတာတွေအဆုံးသတ်နိုင်အောင်အမေရိကန်ကအောင်မြင်မြင်ကြောင်းဝင်ဆောင်ရွက်ပေးနိုင်ခဲ့တဲ့အကြောင်းလည်းသမ္မတကပြောဆိုခဲ့တာပါတူရကီဆိုရကအကြမ်းဖက်သမားတွေဖြစ်သတ်မှတ်ထားတဲ့ကတ်တပ်ဖွဲ့တွေတူရကီနဲ့စီးရီးယားနယ်စပ်ကနေရှင်းလင်းမှုရည်ရွယ်ပြီးထိုးစစ်ဆင်ခဲ့တဲ့တူရကီနိုင်ငံကစစ်ဆင်ရေးတွေအဆုံးသတ်ပြီးဖြစ်တဲ့အကြောင်းအမေရိကန်ကိုအသိပေးခဲ့ပြီးနိုင်ပိုင်းကျမှာပဲသမ္မတထရန့်ရဲ့ကြီးညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံငံရေးရည်ရွယ်ချက်နဲ့ယူကရိန်းနိုင်ငံပေါ်ဖိအားပေးခဲ့သလားဆိုတာကိုစုံစမ်းနေတဲ့အောက်လွှတ်တော်ဒီမိုကရက်အမတ်တွေကသူတို့တောင်းဆိုထားတဲ့အရေးကြီးတဲ့အချက်လက်တွေကိုနိုင်ငံခြားရေးဌာနကပေးဖို့ဗိုလ်တခုနေတော့ကထပ်ပြီးတော့တောင်းဆိုခဲ့ပါတယ်။သမ္မတကိုတရားစွဲသင့်မသင့်စုံစမ်းမှုတွေနဲ့တိုက်ရိုက်ပတ်သက်နေတဲ့ပြီးခဲ့တဲ့လပိုင်းအတွင်းကတန်တမန်တွေကြားအပြန်အလှန်ဆက်သွယ်စာတွေ၊အီးမေးလ်တွေ၊ text message တွေနဲ့တခြားအချက်လက်တွေကိုအိမ်ယူရောကမပေးဘဲထိန်ချန်ထားတယ်လို့လွှတ်တော်အမတ်တွေကပြောပါတယ်။သမ္မတအနေနဲ့နိုင်ငံအကျိုးစီးပွားအတွက်မဟုတ်ဘဲသူ့ရဲ့ပုံကိုယ်ရေးနိုင်ငံရေးအကျိုးအမြတ်အတွက်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တားဖြစ်သူအပေါ်စုံစမ်းပေးဖို့ယူကရိန်းပေါ်ဖိအားပေးခဲ့သလားဆိုတာစုံစမ်းမှုအတွက်အဲ့ဒီအချက်လက်တွေကတိတ်ကိုအခရာကြတယ်လို့စုံစမ်းမှုတွေကိုလုပ်နေတဲ့အောက်လွှတ်တော်ကော်မတီ၃ခုကဥက္ကဋ္ဌတွေကပြောကြားခဲ့ကြပါတယ်ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့သမ္မတထရမ့်တို့ဇူလိုင်25ရက်နေ့ကဖုန်းဆက်သွယ်မပြောခင်နဲ့ပြောကြားပြီးနောက်ပိုင်းအမေရိကန်တန်တမန်တွေနဲ့ယူကရိန်းတာဝန်ရှိသူတွေကြားဆက်သွယ်ပြောကြားချက်တွေလည်းတောင်းဆိုထားတဲ့အထက်မှပါဝင်ပါတယ်တကယ်လို့အမေရိကန်နိုင်ငံခြားရေးဌာနကလွှတ်တော်ရဲ့တောင်းဆိုမှုတွေကိုဆက်ပြီးတော့အာခံနေမယ်ဆိုရင်အာဏာထိန်းညှိဖို့လွှတ်တော်ကဥပဒေအတိုင်းဆောင်ရွက်မှုတွေအပေါ်အနှောက်အယှက်ပေးနေတာလို့သတ်မှတ်မှာဖြစ်ကြောင်းနဲ့အခုလိုအချက်လက်တွေမပေးရတာကသမ္မတကသူ့နိုင်ငံရဲ့အကျိုးအတွက်လုပ်တယ်ဆိုတာပြောဆိုမှုတွေကိုအထောက်အကူဖြစ်စေလို့မပေးတာလို့ကောက်ချက်ဆွဲနိုင်မှာဖြစ်ကြောင်းအောက်လွှတ်တော်ကော်မတီဥက္ကဋ္ဌတွေကပြောကြားခဲ့ပါတယ်။အိမ်ယူတော်နိုင်ငံခြားရေးဌာနနဲ့အစိုးရဌာနတချို့ကလွှတ်တော်စုံစမ်းရေးကော်မတီတွေရဲ့စင့်ခေါ်တောင်းဆိုမှုတွေကိုမလိုက်နာနိုင်ဘူးလို့တုံ့ပြန်ထားကြပြီးမြဲတချို့အစိုးရအရာရှိတွေကတော့အစိုးရထုတ်ပြန်ချက်တွေကိုအာခံပြီးတော့လွှတ်တော်ကော်မတီတွေမှာလာရောက်ထွက်ဆိုနေကြပါတယ်။
နျူကလ িয়ার ရေးဆွေးနွေးမှုတွေရှင်းထုတ်နိုင်မယ်ဖြစ်နေပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့ကြားထူးခြားတဲ့ဆက်ဆံရေးကောင်းတွေရှိနေတဲ့အကြောင်းမြောက်ကိုရီးယားနိုင်ငံပိုင်သတင်းကဒီနေ့ပဲပြောလိုက်ပါတယ်။နိုင်ငံဆက်ဆံရေးမပြေလည်ရတာဟာတခြားအမေရိကန်ဆိုတော့တာဝန်ရှိသူတွေကြောင့်သာဖြစ်တယ်လို့လည်းမြောက်ကိုရီးယားခေါင်းဆောင်နဲ့မကြသေးခင်တုန်းကစကားပြောခဲ့တယ်လို့ဆိုတဲ့နိုင်ငံခြားရေးဌာနအကြံပေးကန်ဂျေးကွန်ကိုကူကပြီးကိုရီးယားဗဟိုသတင်းအေဂျင်စီကဖော်ပြလိုက်တာပါ။ဝါရှင်တန်နိုင်ငံရေးလောကနဲ့အမေရိကန်ဆိုရတဲ့က မွေးရချမှတ်သူတွေဟာစီးအခက်ကတွေးခေါ်ရင်းနဲ့မြောက်ကိုရီးယားပေါ်ရန်လိုတဲ့သဘောထားတွေရှိနေရကြောင်းပြဿနာဖြစ်နေရတယ်လို့လည်းပြောဆိုထားပါတယ်နျူကလ িয়ার ရေးဆွေးနွေးမှုတွေမှာဒီနှစ်ကုန်နောက်ဆုံးထားပြီးအမေရိကန်ဘက်ကချင်းကပ်ပုံတွေပြောင်းဖို့လဲထပ်မံသတိပေးခဲ့တာပါဆွေးနွေးနိုင်ငံမှာဒီလာတဲ့အလုပ်ဖွဲ့အဆင့်ဆွေးနွေးခဲ့ရမှာတော့အမေရိကန်ဘက်ကကမ်းလှမ်းချက်အသစ်ဘာမှမရှိခဲ့ဘူးဆိုပြီးမြောက်ကိုရီးယားကဆွေးနွေးပွဲကထွက်ခွာခဲ့တာဖြစ်ပါတယ်အဆင်မပြေဖြစ်နေပေမဲ့သမ္မတထရန့်ကတော့မြောက်ကိုရီးယားခေါင်းဆောင်နဲ့ယင်းနေ့ရဲ့ဆက်ဆံရေးတွေရှိတဲ့အကြောင်းပြောဆိုထားတာပါအပြန်အလှန်သဘောကျလေးစားမှုတွေရှိတဲ့အကြောင်းလဲသမ္မတထရန့်ကတင်းလာနေတော့မှာပဲပြောဆိုထားပါတယ်သမ္မတထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ကြားပြည်ရဲ့နေဇွန်လကဆက်လို့တုံးညင်တွေ့ခဲ့ပြီးအပြန်အလှန်စာရေးသားပြဖို့လည်းရှိခဲ့ပါတယ
် Facebook လူမှုကွန်ရက်ကော်မတီကုမ္ပဏီက online ပေါ်မှာဖြန့်ဝေတုံးဆွဲဖို့စီစဉ်နေတဲ့ Libra Digital ငွေကြေးနဲ့ပတ်သက်လို့စိုးရိမ်စရာဖြစ်နေတဲ့ကိစ္စတွေကို American လွှတ်တော်အမတ်တွေက Facebook အမှုဆောင်အရာရှိချုပ် Mark Zuckerberg ကိုပုံထုံးနေတော့ကမေးခွန်းထုတ်ခဲ့ကြပါတယ်2020ခုနှစ်မှာစတင်အသုံးပြုနိုင်ဖို့စီစဉ်ထားတဲ့ Libra ငွေကြေးကစိတ်မချစရာဖြစ်ပေမဲ့ online ပေါ်မှာတုံးဆွဲနိုင်မဲ့ digital ငွေကြေးဟာဗန်စည်ရင်းမရှိတဲ့ American သန်းနဲ့ချီအတွက်စျေးစကားနည်းနည်းနဲ့ငွေတွေကိုအပေးအယူလို့ရွှေ့ပြောင်းနိုင်မှာဖြစ်တယ်လို့အောက်လွှတ်တော်ဘန်နာရေးဝန်ဆောင်မှုများဆိုင်ရာကော်မတီမှလုပ်တဲ့ကြားနာပွဲအတွင်းမှာဇက်ကဘတ်ကပြောကြားခဲ့ပါတယ်ကမ္ဘာတစ်ဝှမ်းသုံးဆွဲသူ1ဘီလီယံကျော်လောက်ရှိနေတဲ့ Facebook လူမှုကွန်ရက်ပေါ်မှာဗဟိုဘဏ်တွေရဲ့ထိန်းချုပ်မှုကင်းလွတ်နေတဲ့ Libra Digital ငွေကြေးသုံးဆွဲမယ်ဆိုရင်ဘဏ္ဍာရေးစနစ်ကိုထိခိုက်နိုင်မှာကိုဘဏ္ဍာရေးဆိုင်ရာတာဝန်ရှိသူတွေကစိုးရိမ်နေကြတာဖြစ်ပါတယ် Facebook အနေနဲ့ Digital ငွေကြေးထုတ်ပြန်မှာကိုစိုင်းထားဖို့နဲ့ကျယ်ပြန့်တဲ့စီးပွားရေးလုပ်ငန်းကြီးတစ်ခုဖြစ်လာနေတဲ့ Facebook ကုမ္ပဏီအနေနဲ့လုပ်ငန်းတွေကိုတည်ကြားစီခွဲထုတ်စီမံခန့်ခွဲဖို့အောက်လွှတ်တော်ဘဏ္ဍာရေးဝန်ဆောင်မှုများဆိုင်ရာကော်မတီဥက္ကဋ္ဌ Maxine Waters ကပြောကြားခဲ့ပါတယ်။မနေ့ကကြားနာပွဲအတွင်းမှာပဲ American ရွေးကောက်ပွဲအပေါ်လူမှုကွန်ရက်ကတဆင့်နိုင်ငံသားကနေဝင်ရောက်ဆွတ်ဖက်နှောက်ယှက်မှုတွေအငင်းပွားစရာနိုင်ငံရေးကြော်ညာတွေကိစ္စကိုလည်းကော်မတီဝင်လွှတ်တော်အမတ်တွေက Facebook အကြီးအကဲကိုမေးခွန်းတွေထုတ်ခဲ့ကြပါတယ်။
ဒီ American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာစာပေးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်American ပင်တကွန်စစ်ဌာနချုပ်ကဝယ်ယူခဲ့တဲ့တရုတ်နိုင်ငံလုံးအဝေးထိန် drone ရင်တွေကို cyber internet လုံခြုံရေးအတွက်စိုးရိမ်မှုကြောင့်အသုံးပြုခွင့်မပေးဘဲတားမြစ်ထားခဲ့ပြီးလက်အတော်ကြာတဲ့အချိန်မှာပြစ်မှတ်တွေဖြစ်နေအသုံးပြုခဲ့တဲ့အကြောင်း American စစ်တပ်ကပြောလိုက်ပါတယ်တရုတ်လုံး drone တွေကို American ထူထပ်ဖွဲ့ရဲ့စစ်စင်ရေးမှာအသုံးပြုခဲ့တာမရှိတဲ့အကြောင်းလဲပင်တကွန်စစ်ဌာနချုပ်စစ်တပ်နဲ့ဝယ်ယူရေးဌာနတာဝန်ခံအရာရှိတယောက်က VOE ကိုပြောပါတယ်လီတက်ထူထပ်ဖွဲ့နဲ့ရေတက်ထူထပ်ဖွဲ့ Navy Sea ပါဝင် American ရဲ့အစိုးရတပ်ဖွဲ့တွေအတွက်တရုတ်ကုမ္ပဏီ Dajian Innovations ထံက drone တွေကို American လီတက်နဲ့ရေတက်ကဒေါ်လာ1000ချီအကုန်ကျခံဝယ်ယူခဲ့တဲ့အကြောင်း VOE ကပြီးခဲ့တဲ့လတည်းမှာပဲစုံစမ်းဖော်ထုတ်တွေ့ရှိခဲ့တာပါရေပေါ်လိုအပ်ချက်အရစစ်ဌာနချုပ်ရဲ့အထူးခွင့်ပြုချက်နဲ့ဝယ်ယူခဲ့တာဖြစ်ကြောင်းလဲပင်တကွန်စစ်ဌာနချုပ်ပြောဝင်ရဒုဗိုလ်မှူးကြီး Mike Andrews က VOE ကိုပြောပါတယ်စစ်လက်နက်ဝယ်ယူစုဆောင်ရေးဆိုင်ရာလက်ထောက်ကာဝေးဝန်ကြီး Alan Lott ကတော့သူ့ဌာနအနေနဲ့American စစ်တပ်က drone တွေကိုတံပြန်နိုင်စွမ်းစမ်းသပ်ဖို့ရည်ရွယ်ပြီးတင်းတင်းကြပ်ကြပ်ထိန်းချုပ်အသုံးပြုဖို့ခွင့်ပြုချက်ပေးခဲ့တာဖြစ်ကြောင်းပြီးခဲ့တဲ့တောက်ချာနေ့မှာပဲသတင်းတောက်တွေကိုပြောဆိုခဲ့တာပါစစ်မြေပြင်မှာအသုံးပြုဖို့မဟုတ်ပဲပြစ်မှတ်ဖြစ်နေတာအသုံးပြုတာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်ဒီကုမ္ပဏီကစစ်ပစ္စည်းတွေကိုလက်ကျင်ရေးအတွက်ဒီနှစ်2019ဇွန်လ28ရက်နေ့ထိဝယ်ယူရတယ်ရှိခဲ့တဲ့အကြောင်းလည်း American ကာဝေးဝန်ကြီးဌာနမှတ်တမ်းတွေမှာဖော်ပြထားတာကို VOE ကတွေ့ရှိခဲ့ရတယ်လို့ကာဝေးဌာနတာဝန်ရှိသူတယောက်ကလည်းအတည်ပြုပြောဆိုထားပါတယ
်ဗြိတိန်နိုင်ငံလန်ဒန်မြို့အရှေ့ဘက်မိုင်30လောက်အကွာမှာတွေ့ရှိတဲ့ကုန်တင်ကားထဲမှာသေဆုံးနေသူတွေဟာတရုတ်လူမျိုးတွေဖြစ်တယ်လို့ Access နဲ့ရဲတပ်ဖွဲ့ကအတည်ပြုလိုက်ပါတယ် Grace မြို့ကစက်မှုလုပ်ငန်းတွေရှိရမှာလူသေအလောင်း39လောက်ကိုအေးကန်ကုန်တင်ကားတစ်ခုထဲမှာပုတ်ထိုးနေတုန်းကတွေ့ရှိခဲ့တာပါအမျိုးသမီး6ယောက်နဲ့အမျိုးသား31ယောက်သေဆုံးခဲ့တာဖြစ်တယ်လို့ရဲကဒီကနေ့ပြောကြားပါတယ်ကုန်တင်ကားမောင်းသူမြောက်ပိုင်းအိုင်ယာလန်ကအသက်25နှစ်အရွယ်ယင်မောင်းကိုလူသတ်မှုနဲ့ဖမ်းဆီးစစ်ဆေးနေပါတယ်ဒီအမှုနဲ့ပတ်သက်လို့ဗြိတိန်နဲ့ဘယ်လ်ဂျီယမ်ရဲတပ်ဖွဲ့တွေပူးပေါင်းပြီးတော့ဆက်လက်စုံစမ်းနေပြီးမြောက်ပိုင်းအိုင်ယာလန်နဲ့ရဲတွေကမတင်ကားတဲ့နေရာ3နေရာကိုဝင်ရောက်စီးနှင်းရှာဖွေခဲ့ပါတယ်ဒီကိစ္စမှာပတ်သက်နေပုံရတဲ့ရာဇဝတ်ခိုင်းအဖွဲ့တွေကိုဖော်ထုတ်နိုင်ဖို့စူးစမ်းနေတယ်လို့ဗြိတိန်ရာဇဝတ်မှုနှိမ်နင်းရေးဌာနကပြောကြားပါတယ်လူမောင်ခိုကူလာပုံရတဲ့အဲ့ဒီကုန်တင်ကားရဲ့နောက်တွဲဟာဘယ်လ်ဂျီယမ်နိုင်ငံဇေဘရူကစိတ်ကန်းကနေ SS နယ်ရဲကပတ်ဖလီမြို့ကိုပုံထုံးတွေကကူလာ ဗုဒ္ဓဟူးနေ့ကူးပြီးတော့တနအီကျော်လောက်မှရောက်လာခဲ့တာပါကုန်တင်ကားခေါင်းပိုင်းကတော့မြောက်ပိုင်းအိုင်ယာလန်နယ်ကနေရောက်လာတာဖြစ်ပြီးတော့ပတ်ဖလီမြို့မှာနောက်တွဲနဲ့လာချိတ်တာလို့ရဲကပြောပါတယ်အေဂန်ကွန်တိန်နာပါတဲ့နောက်တွဲနဲ့ချိတ်ပြီးတဲ့နောက်ပတ်ဖလီမြို့ကနေပြန်ထွက်သွားခဲ့တဲ့ကုန်တင်ဟာဟာတိတ်မကြခင်မှာပဲ Grace မြို့က Water Glade ဆက်မှုလုပ်ငန်းနေရာကိုရောက်ရှိရန်နာခဲ့ပုံရပါတယ်အဲ့ဒီကုန်တင်ကားကြီးထဲမှာလူကြီး38ယောက်နဲ့ဆယ်ကျော်သက်တယောက်ရဲ့အလောင်းတွေကိုပုတ်ထုနဲ့မနဲ့တနအီခွဲလောက်မှာအရေးပေါ်လူနာတင်ကားဝန်ထမ်းတွေကစတင်တွေ့ရှိခဲ့ကြတာဖြစ်ပါတယ
်ပါကစ္စတန်နိုင်ငံကဘာသာရေးထွတ်မြတ်နေရာတစ်ခုကိုအိန္ဒိယနိုင်ငံကစစ်လူမျိုးဖျားဖို့တွေနေဆက်ဖြတ်ကျော်လက်ပတ်ခွင့်ပေးမဲ့တမိုင်းဝင်သဘောတူညီချက်ကိုနှစ်နိုင်ငံကြားဒီနေ့ပဲလက်မှတ်ရေးထိုးလိုက်ကြပါတယ်နျူကလ িয়ার နဲ့ပတ်ဆိုင်ထားတဲ့တော်ရှာဒေသကနှစ်နိုင်ငံကြားဆက်ဆံရေးမပြေမလည်ဖြစ်နေချိန်မှာပဲရှက်ရှက်ပါပါပူးပေါင်းဆောင်ရွက်မှုကိုတွေးခဲ့ရတာပါစစ်ဘာသာရေးခေါင်းဆောင်ဂရုနာနက်16ရာစုနှစ်ကကွယ်လွန်ခဲ့ရနေရာမှာတိစောက်ထားတယ်လို့အစင်လာယုံကြည်ထားကြတဲ့ဂါဒေါ်ရာဖျားချောင်းရှိရာပါကစ္စတန်နိုင်ငံကကတ်တာပူရာမြို့မှာတည်ထန်တိစောက်ထားတဲ့လမ်းကြောင်းကနေအိန္ဒိယနိုင်ငံကဆစ်ဖျားဖူးတွေဗီဇာမလိုပဲနေဆက်ဖြတ်ကျော်ဝင်ရောက်ခွင့်ရကြမှာဖြစ်ပါတယ်။ပါကစ္စတန်နဲ့အိန္ဒိယနိုင်ငံကြားရေးဌာနအကြီးအကဲရရှိဒီကနေ့ကတ်တာပူရာနေဆက်မှာတွေ့ဆုံပြီးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတာပါ
။ထိုင်းပြည်ရဲ့မဟာဝဇိရလောင်ကွန်းကနန်းတွင်အမှုရန်6ယောက်ကိုယာရုကနေဖယ်ရှားလိုက်တယ်လို့နန်းတော်ကဒီကနေ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သူတင်မြောက်ထားတဲ့မိဖုရဲ့ငယ်ကိုတစ္ဆာမဲ့တယ်လို့ဆိုပြီးတော့မိဖုရဲ့ငယ်ဘွယ်ရောစစ်တပ်ယာရုကိုပါဖယ်ရှားခဲ့ပြီးရပိုင်းကြမှာပဲအခုလိုနန်းတွင်အမှုဒန်းတွေကိုထပ်ပြီးတော့ဖယ်ရှားလိုက်တာပါဒီကနေ့ယာရုကနေဖယ်ရှားပြီးတော့ပေးထားတဲ့တော်ဝင်ဘွဲတွေကိုပါပြန်ရုပ်သိမ်းခံရသူတွေထဲမှာယာရုအကြီးဆုံးကတော့ရဲဒုတိယဗိုလ်ချုပ်ကြီးစကိုခက်ချန်ထရာဖြစ်ပါတယ်သူကတော့တော်ဝင်နန်းတော်ဆိုင်ရာဘူရိုမှာတာဝန်ထမ်းခဲ့သူဖြစ်ပြီးနန်းတော်နဲ့ဆိုင်တဲ့ဘွဲတွေမှာတခါတရံကိုစားပြုရသူဖြစ်ပါတယ်ရဲဒုတိယဗိုလ်ချုပ်ကြီးစကိုခက်ဟာစီကံမဲ့တယ်လို့ယာရုကိုအလွဲသုံးစားလုပ်တယ်လို့ပြင်းထန်တဲ့အသုံးနှုန်းတွေပြောပြီးတော့အကြီးအကျယ်ထဲမှာဆွဆွဲပါတယ်။နန်းတော်ဆောင်တပ်တွေမှာလုံခြုံရေးတာဝန်ယူထားတဲ့ကျန်တဲ့9ယောက်ကိုလည်းအလားတူကြီးညာချက်ထဲမှာဆွဆွဲထားပါတယ်ရှင
်။ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေစက်တိုက်နာဆင်ရပါမယ်။ထိုင်းနိုင်ငံလိပ်ကျွန်းမှာဖြစ်ခဲ့တဲ့လူသတ်မှုမှာတေတံပေးခံရသူမြန်မာရွှေ့ပြောင်းအလုပ်သမားလူငယ်2ဦးကိုတေတံကနေခွင့်လွှတ်ပေးဖို့ထိုင်းဘီရင်မင်းမြတ်စီမှာမြန်မာတန်ရုံးကနေအတနာခံစာတင်ပေးခဲ့ပါတယ်။ဒီအတနာခံစာဟာအောက်တိုဘာလ24ရက်ဒီကနေ့မနေ့17နာရီမှာတေတံကြခံထားသူ2ဦးရှိရာဘန်ခွန်အချင်းထောင်ကတဆင်ဘယင်းမင်းမြတ်စီရောက်အောင်ပို့ပေးမှာဖြစ်ပါတယ်ဒီအကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံမှာတည်တံချမှတ်ထားခြင်းခံထားရတဲ့မြန်မာနိုင်ငံသားကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းတို့2ဦးနဲ့ပတ်သက်လို့အတနာခံစာကိုဘန်ခွန်အချင်းထောင်ကတဆင်ပြပို့ခဲ့ကြောင်းမြန်မာတန်ရုံးရဲ့ဥပဒေအကြံပေးဦးအောင်မျိုးတန်းက VOA ကိုအခုလိုပြောပြပါတယ
်နေ့လယ်7နာရီလောက်ကတင်လိုက်ပါတယ်အဲ့တော့မရှိပါဘူးခင်ဗျာဒီတော့ကျွန်တော်တို့ဒီဘဏ္ဍာရေးဆံမြောင်းကတမတိနဲ့စီနေမဲ့ကောင်းစီနဲ့အသေးသေးတွေ့ဆုံပြီးတော့ဒီအကြောင်းကိုအကောင်းဆုံးပြအောင်တို့ရည်သားကြဖို့ညှိနှိုင်းနေအဲ့ဒါတွေကိုပဲရည်သားကြတာပါရည်သားတဲ့ခါမှာဒီနေ့လေးဒီမိပါနဲ့ရောက်ပါတယ်နောက်တစ်ခါစီနေမဲ့ကောင်းစီဖွဲ့ပါတယ်နောက်တစ်ပိုင်းကတမတိရဲ့ဟိုစင်လွတ်ပြီးအဖွဲ့ပါတယ်အဲ့ဒါတွေနဲ့ကျွန်တော်တို့ဘန်ခဝင်အကျဉ်းတော်မှာတောင်းနေတာပါကျွန်တော်တို့ဘန်ခဝင်အကျဉ်းတော်ကပို့ရပါတယ်ဘာလို့အကျဉ်းစခန်းကကလေးတွေမှာထွက်ရတယ်လို့အကျဉ်းမထမ်းဦးကြီးမှုထောက်ခံချက်ပါရပါတယ်ဒေတာကိုအဲ့လိုအတနာခံတာတင်အဲ့ဒါပြီးမှဆရာကြီးဌာနကိုသွားပါတယ်ဆရာကြီးဌာနနဲ့ပြီးတော့ဗေမီမထမ်းကိုပို့ပေးရပါတယ
်အတနာခံစာကိုမြန်မာပြည်တွင်းကလူလူအခြေပြုအဖွဲ့အစည်း60နဲ့ထိုင်းဘက်ကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ထောက်ခံစာများနဲ့အတူပူးတွဲပေးပို့ထားတယ်လို့လည်းမြန်မာတန်ရုံးရဲ့ဥပဒေအကြံပေးဦးအောင်မျိုးတန်းကပြောပါတယ
်မြင့်မမိုးဆမနေရောက်ကိုလုပ်ပြဖို့တဲ့ကလေးဒီမှာလည်းဟိုအနာဂတ်ရှိစဉ်တွေတဲ့အဲ့ဒါမျိုးကလေးတွေကိုဒီပြည်တံဒီပြည်တံပြည်တံတွေကိုနင်းပြီးတော့အခြားပြည်တံတစ်ခုခုပြောင်းလဲတတ်မှတ်ပေးဖို့ဆိုတဲ့အမျိုးပေါ်လေးအတနာခံထားတာပါပဲ
။ဟုတ်ကဲ့
အဖွဲ့ဒီ60ရာနှစ်ပြောက်ခံတဲ့အဖွဲ့ရှိပြပါလို့ဟိုဒီမှာတက်တာလည်းသူတို့အင်္ဂါတော့ကောင်းကြောင်းနောက်တစ်ခါဆန်းမကလည်း NGO တို့တွေကဖောက်ခံကြတယ်လက်ပါလေ
။ပြည်ပနိုင်ငံတစ်ခုခုမှာပြစ်မှုကျူးလွန်ပြီးပြည်တံပေးထားခံရရတဲ့မြန်မာနိုင်ငံသားတွေအရင်နဲ့ပတ်သက်လို့မြန်မာအစိုးရအဆက်ဆက်ကရောင်းဝယ်ဆောင်ရွက်ပေးတဲ့အစီအလားအရင်တုန်းကမရှိခဲ့ပေမဲ့ပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရကဒီကိစ္စမှာကူညီဆောင်ရွက်ပေးဖို့ထိုင်းရှိနေများကောင်စီကိုတောင်းဆိုခဲ့ပါတယ်။ဒီကနေ့တင်တဲ့အတနာခံစာကိုကာယကံရှင်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့နှစ်ဦးကိုတိုင်းလက်မှတ်ထိုးတင်တာမဟုတ်ပဲမြန်မာအစိုးရခေါင်းဆောင်တဦးကလက်မှတ်ထိုးတင်တာဆိုရင်တော့ဒီအတနာခံစာဟာပို့ပြီးတော့ထိရောက်မှုရှိနိုင်မယ်ဆိုပြီး သူ့အနေနဲ့ယူဆကြောင်းထိုင်းနိုင်ငံအခြေစိုက်မြန်မာရွှေ့ပြောင်းလုပ်သမားရေးဆောင်ရွက်ပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအမှုဆောင်ဒါရိုက်တာဦးထွချစ်ကပြောပါတယ
်။ထိုင်းရှင်းနေမှာကောင်စီကိုရိုက်ကလည်းပြောတယ်ဖြစ်နိုင်လို့ရှိရင်ဒီမိသားစုဝင်ဒီဒီဘုတ်ဖန်နဲ့ဒီအစိုးရပေါ့အစိုးရအနေနဲ့ဒီကလေးတွေအတွက်တင်ပေးဖို့ဒုတိယမဟုတ်အစိုးရရဲ့ခေါင်းဆောင်တွေပေါ့ကနေပြီးတော့တာဝန်ယူပြီးတော့တင်ပေးလို့ရှိရင်ပို့ပြီးတော့ထိုင်းပြည်နန်းတော်ဟာပို့ပြီးတော့လေးစားတမူထားပြီးတော့ဆုံးဖြတ်နိုင်တယ်ဆိုတော့အမြင်ရှိတော့ကျွန်တော်တို့ကလည်းဟိုအစိုးရဒီကျွန်တော်တို့ကာဝေးဥရောပကစကျွန်တော်တို့ဒီသမရပေါ့နော်နိုင်ငံတော်တမန်ကန်စကျွန်တော်တို့အဲ့လိုမျိုးဟိုမြေသာရက်ခံထားတာတွေရှိတယ်အဲ့လိုမျိုးကတင်ပြစ်တယ်ဆိုလို့ရှိရင်တော့ဘာပဲပြောပြောထိုင်းပြည်မင်းမြတ်ကြီးအနေနဲ့ကတော့ဒီကလေးတွေရဲ့တည်တံကိုတော့ပြန်ပြီးတော့ချော့ဖို့စဉ်းစားနိုင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်တယ
်ဒီလိုအတနာခံစာတင်လိုက်ပြီးတဲ့နောက်ထိုင်းပြည်မင်းမြတ်ဘက်ကအကြောင်းပြန်နိုင်တဲ့နေ့ရက်ကိုတော့အတိအကျမသိနိုင်သေးပါဘူးအရင်တုန်းကတော့တည်တံအကျဉ်းသားတွေအတွက်အတနာခံစာတင်ကြတဲ့အခါမှာဘရင်ရဲ့နေတူးနေမြတ်တွေမှာလူငင်းချမ်းသာခွင့်နေပေးလိရှိပြီးပြည်တံချော့ဖို့ပေးတာတွေကိုလုပ်လိရှိပါတယ်ဒါပေမဲ့အခုမြန်မာလူငယ်နှစ်ဦးအမှုကတော့မြန်မာနိုင်ငံကအစိုးရတရက်ကိုတိုင်းနောက်ွယ်ကပါဝင်ပြီးအတနာခံစာတင်ပေးတာဖြစ်တဲ့အတွက်ကောလူလူအခြေပြုအဖွဲ့အစည်းအတော်များများရဲ့ထောက်ခံစာတွေပါတဲ့အတွက်ကြောင့်ပါထိုင်းပြည်မင်းမြတ်ရဲ့အကြောင်းပြန်တဲ့ရက်ကတာမန်ထက်စောမလားဆိုတာကိုတော့မသိနိုင်သေးပါဘူးမြန်မာရှေ့ပြောင်းလို့တမခံမှန်းချေ4000လောက်အလုလုကန်နေတဲ့ကော့တောင်အပိုင်းဖြစ်ကျွန်းဖြစ်တဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလမှာဗြိတိန်လူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတာပါဒီအမှုမှာမြန်မာရှေ့ပြောင်းလူငယ်2ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူတတ်မှုမရေမှုပစ္စည်းလူယုံမှုအပါအဝင်အမှု9မှုနဲ့တရားစွဲဆိုခဲ့ပါတယ်။ထိုင်းနိုင်ငံကော့စမေအကျဉ်းထောင်မှာဖမ်းဆီးခံရတဲ့သူတို့နှစ်ယောက်ကို2015ခုနှစ်ကမှထိုင်းနိုင်ငံကော့စမေတရားရုံးကအမြင့်ဆုံးပြစ်ဒဏ်အဖြစ်တည်ရန်ပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာဆက်လက်ထိန်းသိမ်းထားတာဖြစ်ပါတယ်ရှင်။
မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်။အခုတနိုင်ငံလုံးအပြစ်ရရေးဘက်ကိုအလှည့်ပေးကြပါတယ်။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့၄နှစ်ပြည့်အခမ်းအနားကိုဒီလ28ရက်နေ့မှာနေပြည်တော်မှာကျင်းပဖို့ရှိနေပြီး NCA လက်မှတ်မရေးထိုးသေးတဲ့ကချင်တအောင်ပလောင်ကိုကန့်နဲ့ AA ရခိုင်အဖွဲ့၄ဘွဲ့ကတော့မူလသဘောတူထားတဲ့အောက်တိုဘာလအတွင်းထပ်မံတွေ့ဆုံရေးကိုရက်ရွှေ့ပြောင်းထားပါတယ် VOE သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးတာဒီလ15ရက်နေ့က၄နှစ်ပြည့်မြောက်ခဲ့ပြီမယ်တရင်ကျွရုံးပိတ်ရက်တွေနဲ့တိုက်ဆိုင်နေတာကြောင့်ဒီလကုန်ပိုင်းကိုရက်ရွှေ့ပြောင်းကျင်းပတာဖြစ်ပါတယ်ဒီအခမ်းအနားအတွက် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတိုင်းကိုဖိတ်ကြားထားပြီးဖြစ်ကြောင်းရှမ်းပြည်နယ်ပြည်လဲထူထောင်ရေးကောင်စီ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ်ဟို
28ရက်လေးဆရာဟိုလုံးနေကြနေပြီးတော့မှာပါပဲအားလုံးတော့ဖိတ်ထားတယ်ဆရာကတက်မယ်လို့တော့မျှော်လင့်တယ်လေ။ဘာဖြစ်လို့ဆိုတော့အခုအတွက်လုပ်တဲ့နှစ်ပတ်လည်ခန်းနာဆိုတော့လေ
NCA လက်မှတ်ရေးထိုးတာ၄နှစ်ပြည့်ချိန်မှာရီမန်းချက်တွေအပြည့်အဝမရသေးပေမဲ့ဆက်လက်ညှိနှိုင်းဆောင်ရွက်ဖို့သဘောထားရှိနေကြကြောင်းလဲဗိုလ်မှူးကြီးဆိုင်ငင်းကဆက်ပြောပါတယ်
။၄နှစ်တော့ပြည့်တယ်။ကိုလိုသလားကိုရီမန်းထားတဲ့အတိုင်းရောက်ပြီလားဆိုတဲ့ပြောကြတော့မရောက်သေးဘူးလို့ပြောမှာပေါ့နော်။ဒါကြောင့်အချိန်တော့ယူရမယ်ဒီကြားထဲမှာလည်းတဖက်နဲ့တဖက်တော့ဆက်လက်ညှိနှိုင်းဖို့ရှိတာပေါ့နော်အားလုံးအတွက်အဆင်ပြေတဲ့အကင်းတင်းမျိုးရလက်မျိုးရအောင်ဝိုင်းဝန်းကြိုးပမ်းဖို့ဆိုတဲ့ဟာမျိုးတော့တဖက်စလုံးကအာဒီတရှိတယ်စန္ဒရှိတယ်နော်အဲ့လိုနေထားရှိပါတယ
်ပြီးခဲ့တဲ့နှစ် NCA လက်မှတ်ရေးထိုးတဲ့၃နှစ်ပြည့်အခမ်းအနားအပြီးနောက်မှာတော့ KNU ၊ KYN နဲ့ RCSS ရှမ်းအဖွဲ့တွေကတရားဝင်ဆွေးနွေးပွဲတွေကိုရာရီရက်ဆိုင်ခဲ့တဲ့နောက်မှာတနည်းနှစ်ကြိမ်ကျင်းပမဲ့ပြည်တော်စုငင်းချမ်းရင်ညီလာခံ27ရာစုပင်လုံဟာလဲရက်ဆိုင်နေခဲ့တာဖြစ်ပါတယ်။လောလောဆယ်မှာတော့နောက်နှစ်ဆန်းပိုင်းမှာပြန်လည်ကျင်းပနိုင်ဖို့အတွက်ကိုညှိနှိုင်းနေပါတယ်။အစိုးရရဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငင်းချမ်းရေးဘူဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်ခေါ် KIA ကချင်း TNLA တအမ်းပလောင် MNDA ကိုကန့် AA ရခိုင်အဖွဲ့တို့ဟာလဲအိုင်လက်ထရီကောနှစ်ဖက်အပြည့်အစာချုပ်ချုပ်ဆိုနိုင်ရေးအတွက်ဒီလအတွင်းမှာထပ်မံတွေ့ဆုံဖို့မူလကသဘောတူထားတာပါ NCA ကိုလက်မှတ်မြေးထိုးသေးတဲ့မြောက်ပိုင်းအဖွဲ့တွေနဲ့ NRPC တို့ဆွေးနွေးမဲ့အလားအလာကိုတော့ဂျာဝင်ညှိနှိုင်းဆောင်ရွက်နေတဲ့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဦးလမိုင်ခွန်ကြာကအခုလိုပြောပါတယ
်လွန်ခဲ့တဲ့အောက်ကရှလ30ရက်နေ့မှာချင်းတို့မှာဆွေးနွေးတော့ကဒီတစ်ခေါက်ကဒီတင်းချွတ်ပြည့်တဲ့နောက်ပိုင်းမှာပြန်လည်တွေ့ဆုံဖို့အတွက်ဆိုပြီးမထက်တဘောတူနေထားခဲ့တာရှိတယ်ဗျ။ဒါပေမဲ့လည်းအခုကျွန်တော်တို့ဒီ NRPC ဘိုင်းကနေပြီးတော့မှအခုဒီလ29 28 29 30အဲ့တည်းမှာ ဟိုလက်မှတ်ရေးထိုးထားတဲ့အဖွဲ့နဲ့လေးနှစ်ပြည့်အထိမ်းအမှတ်ပွဲတွေပါညပြန်လုပ်ဖို့စီစဉ်ရှိတယ်တဲ့အဲကြောင့်ဒီလတော့ဒီမှာတော့သူတို့အမအားမလားဖြစ်သွားတာပေါ့လေအဲဒါကြောင့်မလို့ဒီလက်မှတ်ဒီလိုပါလားပထမပတ်တော့မဟုတ်ဒုတိယပတ်မှာတော့လေအဲအချိန်မှာတန်တွေ့ဆုံဖို့တက်ဆိုပြောဆိုထားတာရှိတယ်ပါလေဗျာ
နိုဝင်ဘာလမှာတွေ့ဆုံဖို့အကြံပြင်းတက်မှတ်ထားပေမဲ့တိကျတဲ့ရက်နဲ့နေရာကိုတော့ညှိနှိုင်းနေစေရှိကြောင်းပြောပါတယ်ဒီလိုညှိနှိုင်းနေစေကာလအတွင်းမှာရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတက်မတော်နဲ့တအန်းပလောင်ရခိုင်ပြည်နယ်အတွင်းမှာအေးအေးနဲ့တိုက်ပွဲတွေဖြစ်ပွားနေစေရှိသလိုဒီလ14ရက်နေ့ကလည်းကာလအတန်ကြာငြိမ်သက်နေတဲ့ကချင်ပြည်နယ်အတွင်းမှာ KIA ကချင်နဲ့ထိတွေ့မှုတစ်ကြိမ်ဖြစ်ပွားခဲ့ပါတယ်မြောက်ပိုင်းမှာမိတ်အဖွဲ့တွေတဲကတအန်းပလောင်ကိုကန်းနဲ့ရခိုင်တပ်ဖွဲ့တွေကဒီဇင်ဘာလအကုန်အထိတစ်ဖက်သက်အပြစ်ရက်ကြောင်းကြေညာထားသလိုတမ်ရော့ဘက်ကတော့ကိုလာကြာအပြစ်ရက်ထားတာကိုစက်တင်ဘာလ21ရက်နေ့မှာရက်ထက်မှမတိုးပဲရပ်ဆိုင်းခဲ့ပါတယ်ဒီလိုတမ်ရော့ကအပြစ်ရက်တက်တန်းကုန်ဆုံးပြီးတလအတွင်းမှာတော့အပြစ်ရက်ကြေညာခဲ့တဲ့ကချင်နဲ့ရှမ်းပြည်နယ်အတွင်းမှာတိုက်ပွဲတွေရောကြခဲ့ကြောင်းတမ်ရော့ဘက်ကသတင်းထုတ်ပြန်ခဲ့ပေမဲ့ရခိုင်ပြည်နယ်အတွင်းမှာတော့တိုက်ပွဲတွေဟာဆက်လက်ပြင်းထန်နေစေရှိနေပါတယ
်ကရရှိများရှင်ရှင်းပြည်2020ပြည်ကြရေးမြို့မနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မှာမို့လူလူကနောက်တစ်ကြိမ်မဲပေးရွေးချယ်ကြရအောင်ပါပါပြီးခဲ့တဲ့ရွေးကောက်ပွဲမှာပြည်သူလူထုကမဲပေးရွေးချယ်ထားတဲ့ကိုယ်စားလှယ်တွေအနေနဲ့ရောအစိုးရနဲ့လွတ်တော်အတွင်းမှာလူလူအထွတ်တာဝန်ကြီးခဲ့တယ်လို့ဆိုနိုင်ပါလားလူလူမျှော်လင့်ချက်တွေကိုဘလောက်ထိဖြည့်ဆည်းနိုင်ခဲ့ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်မဲဆန္ဒရှင်သောရရှင်တွေအနေနဲ့ဆန္ဒမဲပေးခဲ့ကြတဲ့ကိုယ်စားလှယ်တွေကိုယ့်အထွတ်ဘာတွေလှုပ်ပေးခဲ့ပြီးပြီလဲဆိုတာပါဝင်ဆွေးနွေးကြဖို့လဲဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးပေးမယ့်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-2-9-9-9 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လည်လိုက်အစီအစဉ်ကကြိုဆိုပါရရှင်။
လာမယ့်စနေညတရားလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။အခုအမေရိကန်သမ္မတကိုအရေးယူနိုင်ရေးကြိုးပမ်းနေကြတဲ့အခြေအနေကိုပြောပြချင်ပါတယ်။အမေရိကန်သမ္မတကိုအပြစ်ပေးအရေးယူနိုင်ဖို့အတွက်ဒီမိုကရက်တွေဦးဆောင်ပြီးအမှုတည်ဆောက်နေတာကိုအာရုံသွားအောင်သမ္မတထရမ့်နဲ့ကွန်ဂရက်လွှတ်တော်မှရှိတဲ့သူ့ကိုထောက်ခံသူတွေကကြိုးပမ်းနေကြပါတယ်။သမ္မတထရမ့်ကသူ့ကိုအပြစ်ပေးအရေးယူဖို့အတွက်စုံစမ်းစစ်ဆေးမှုဟာအကြောင်းမရှိအကြောင်းရှာနေကြတာသာဖြစ်တယ်လို့ပြောပြီးဒီစုံစမ်းစစ်ဆေးမှုဟာလျှို့ဝှက်ပြီးဒီမိုကရေစီမဆန်ဘူးလို့လည်းရှုံချလိုက်ပါတယ်။ယူကရိန်းကိစ္စနဲ့ပတ်သက်ပြီးမကြာသေးခင်ကကြားနာထွက်ဆိုမှုတွေဟာအမေရိကန်အစိုးရဘော်ထိခိုက်နေတဲ့အတွက်ဒါကိုအာရုံလွှဲအောင် Republican တွေကလှုပ်တာလို့ဝေဖန်သူတွေကလည်းပြောနေကြပါတယ်။ဆလာတီကာဟုတ်ကဲ့သတင်းလွှာကိုကိုရန်တိုင်ကပြောပြပေးပါမယ်ရှင်
။ Pennsylvania ပြည်နယ်မှာဗုဒ္ဓဟူးနေ့ကပြုလုပ်ခဲ့တဲ့လူလူတွေ့ဆုံပွဲအတွက်မှာတော့သမ္မတ Trump ဟာသူ့ရဲ့ဆွမ်းရည်မူဝါဒနဲ့ American ရဲ့စီးပွားရေးကြီးထွားလာနေတာရဲ့ပေါ်မှာအမွန်တင်ပြောကြားခဲ့ပြီးဒီမိုကရက်တီဘက်ကသူ့ကိုအပြစ်ပေးအရေးယူဖို့လုပ်နေတာနဲ့ပတ်သက်ပြီးသိအလေးပေးပြောဆိုခြင်းမရှိဘဲနဲ့ဒီမိုကရက်တီကိုဝေဖန်တဲ့အထက်မှာအနှဲငယ်ပဲထည့်သွင်းပြောကြားသွားပါတယ်
။ They can't beat us at the ballot box. They cannot beat us at
ဒီကဘက်မှာသူတို့ကျွန်တော်တို့ကိုမနိုင်နိုင်ပါဘူး။ဒါကြောင့်သူတို့ကလုံနေကြရှေ့ဥစွန်းနီးရီတုံးပြီးကျွန်တော်တို့ကိုအနိုင်ယူဖို့ကြိုးစားနေတာဖြစ်ပြီးဒါမျိုးကတော့မကောင်းပါဘူး။သူတို့ကညစ်ပတ်တဲ့လူတွေပါ
။ Republican လွှတ်တော်အမတ်တီအောက်လွှတ်တော်ထောက်လိုင်းကော်မတီတကပိတ်ချာနာပွဲအတွင်းကိုအတင်းဝင်ရောက်ခဲ့တာကြောင့်လွှတ်တော်မှာအခြေအနေတွေရှုပ်ထွေးသွားပြီးနိုင်ပိုင်းအတွင်းမှာပဲသမ္မတထရမ့်ဘက်ကအခုလိုပြောကြားခဲ့တာပါအဲဒီ Republican အမတ်တွေဟာစုံစမ်းစစ်ဆေးမှုကိုလုပ်နေတဲ့အောက်လွှတ်တော်ထောက်လိုင်းကော်မတီဝင်နေမဟုတ်သလိုဝင်ခွင့်တောင်းနိုင်တဲ့အခွင့်အရေးလည်းမရှိပါဘူးဒါပေမဲ့လည်းစုံစမ်းစစ်ဆေးမှုဟာတိတ်ကိုအရေးကြီးတယ်ဆိုပြီးတော့တကပိတ်ချာနာစစ်ဆေးတာကို Republican တွေကတော့လက်မခံကြပါဘူး Mike Waltz က Republican အောက်လွှတ်တော်အမတ်ဖြစ်ပါတယ်
We are trying to have
ဘုရားရှိခိုးမြင့်မြင့်သက်သေနဲ့ချက်ချင်းပဲထွက်သွားပါလေဒီကိစ္စမှာအတိုင်းအတာတစ်ခုအထိပွင့်လင်းမြင်သာမှုရှိအောင်ကျွန်တော်တို့ကြိုးပမ်းနေပါလေဖလော်ရီဒါကကျွန်တော်ရဲ့မဲဆန္ဒနယ်မှာမဲဆန္ဒရှင်တသန်းလောက်ရှိပြီးသူတို့ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့အမြင်ကိုမေးနေကြပါပြီမီဒီယာမှာပေါက်ကြားနေတာကလွဲ့ပြီးကျွန်တော်ဘက်ကသူတို့ကိုဘာမှပြန်မပြောနိုင်သေးပါဘူ
း Republican တွေဘက်ကအဲ့လိုလှုပ်ခဲတာကြောင့်တသက်သွက်ဆိုဖို့အတွက်စီစဉ်ထားတာကြီးလဲနိုင်နဲ့ချီကြန့်ကြာသွားခဲ့ပါတယ် ရီပါဘလစ်ကန်တွေဘက်ကတော့အခုလိုလှုပ်တာဟာယူကရိန်းကိစ္စနဲ့ပတ်သက်ပြီးမကြားသေးခင်ကယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သံမတ်ဘယ်တေလာရဲ့ကြားနာထွက်ဆိုမှုဟာအမေရိကန်အစိုးရဘက်မှထိခိုက်မှုတွေရှိနေတဲ့အတွက်ဒါကိုအာရုံလွဲအောင်လှုပ်တာဖြစ်တယ်ဆိုပြီးတော့ဝေဖန်သူတွေကပြောပါတယ်သမ္မတထရမ့်ကလာမယ့်2020သမ္မတရွေးကောက်ပွဲမှာသူ့ရဲ့နိုင်ငံရေးပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အပေါ်မှာယူကရိန်းဘက်ကစုံစမ်းစစ်ဆေးပေးဖို့ယူကရိန်းနိုင်ငံကိုပေးရမယ့်အထောက်ပံ့တွေကိုမပေးဘဲထိန်းထားခဲ့တယ်ဆိုပြီးတော့တိုင်ကြားမှုကိုတာမတ်ဘယ်တေလာကအတည်ပြုခဲ့ပါတယ်ဒီမိုကရက်အောက်လွတ်တော်အမတ်အန်ဒီလီဗင်ကတော့
In my 10 short months in Congress
ကွန်ဂရက်လွတ်တော်မှာအမတ်ဖြစ်နေကျွန်တော်လှုပ်လာခဲ့တဲ့ဆယ်လအတွင်းဒီနေ့ကတော့ကျွန်တော်အတွက်စိတ်နှောက်ရှက်ဆုံးဖြစ်ရဆုံးနေ့ပါပဲ
တာမတ်တေလာကအချိန်တော်ကြာထွက်ဆိုခဲ့တာကြောင့်သမ္မတထရမ့်ရဲ့ Republican Party ကတချို့အမတ်တွေတောင်မှတွေ့ဝေသွားခဲ့ပြီးတော့သမ္မတထရမ့်ကတော့သူ့ကိုမထောက်ခံတဲ့ Republican တွေဟာ Democrat တွေတက်တောင်ပို့ပြီးတော့ဆိုရတယ်ဆိုပြီးတော့ Twitter ကနေဒေါသတကြီးတုံ့ပြန်ခဲ့ပါတယ်ပြည်ထောင်စုတရားသူကြီးတူကတော့နိုင်ငံတိုင်းဝန်ကြီး Mike Pompeo နဲ့သမ္မတ Trump ရဲ့ရှေ့နေ Rudy Giuliani တို့ကြားပြောဆိုဆက်ဆံမှုတွေအပါအဝင် Ukraine ကိစ္စနဲ့ပတ်သက်ဆက်နွယ်တဲ့မှတ်တမ်းတွေအားလုံးကိုထုတ်ပြန်ဖို့မနေ့ပေါ်တခုနေ့ကအမိန့်ချမှတ်ထားပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာပါရှင်အခုလွှင့်ပေးနေတဲ့ Radio အစီအစဉ်ကို VOA Internet စာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါရရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ကျမရေကန္တမြမအေးသုံးသက်ချက်နဲ့တိုင်ရင်သတင်းလွှာစတဲ့သတင်းပတ်စင်ကန္တတွေကိုနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ25 kHz 15453ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ58 kHz 9335တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ရဲ့ကြာသပတေးနေ့အစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်စီးပွားနိုင်ငံရှင်းမြောက်ဖက်ဒေသကကတ်တပ်ဖွဲ့တွေပေါ်တူရကီကထိုးစစ်ဆင်ခဲ့တာလုံခြုံရေးမရှိဘဲလုပ်ခဲ့တဲ့လုပ်ရဖြစ်နေအမေရိကန်ကာဝေးဝန်ကြီးမတ်အက်စပါကပြောဆိုလိုက်ပါတယ်ဆီးရီးယားနဲ့နေဆက်မှာရုရှားနဲ့အတူတွဲပြီးလုံခြုံရေးအတွက်ခင်းလဲဖို့သဘောတူခဲ့တဲ့တူရကီနိုင်ငံဟာလမ်းမကိုဦးတည်နေတယ်ဆိုပြီးတော့လည်းပြောဆိုခဲ့တာပါတူရကီနိုင်ငံရဲ့လုပ်ရချောင်းအမေရိကန်တဲ့စိုးဝါလာတဲ့အချက်တင်းနဲ့ရင်ဆိုင်ခဲ့ရတယ်လို့လည်းမြောက်အတ္တလန္တိတ်စာချုပ်ဖွဲ့ NATO CEO ဘွဲတွေတက်ဖို့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာရောက်နေတဲ့ကာဝေးဝန်ကြီးအက်စပါကဒီကနေ့ပဲပြောဆိုလိုက်တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကနိုင်ငံရေးရွေးချယ်တဲ့ယူကရိန်းနိုင်ငံအပေါ်ဖိအားပေးခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အလွတ်တော်ဒီမိုကရက်အမတ်တွေကသူတို့တောင်းထားတဲ့ရေးကြီးတဲ့အချက်လက်တွေကိုအမေရိကန်နိုင်ငံရဲ့ဌာနကပေးရဖို့ဗိုလ်ထုနေကထပ်မံတောင်းဆိုလိုက်ကြပါတယ်။သမ္မတကိုတရားစွဲသင့်မသင့်စုံစမ်းမှုတွေနဲ့တိုက်ရိုက်ပတ်သက်နေတဲ့ပြီးခဲ့တဲ့လပိုင်းတွေအတွင်းကတန်တမန်နေချာအပြန်အလှန်ဆက်သွယ်စာတွေ၊အီးမေးလ်တွေ၊ text message တွေနဲ့တခြားအချက်လက်တွေကိုအင်ပြူတော်ကမပေးဘဲထိန်ချန်ထားတယ်ဆိုပြီးလွှတ်တော်အမတ်တွေကပြောဆိုထားကြတာပါ။ပါကစ္စတန်နိုင်ငံကဘာသာရေးထွတ်မြတ်နေရာတစ်ခုကိုအိန္ဒိယနိုင်ငံကစစ်လူမျိုးဖျားဖို့တွေနေဆက်ဖြတ်ကျော်လက်ပတ်ခွင့်ပေးမဲ့တမိုင်းဝင်သဘောတူညီချက်ကိုနှစ်နိုင်ငံကြားဒီကနေ့ပဲလက်မှတ်ရေးထိုးလိုက်ကြပါတယ်စစ်ဘာသာရေးခေါင်းဆောင်ဂရုနာနက်16ရာစုခေတ်ကကွယ်လွန်ခဲ့ရာနေရာမှာတည်ဆောက်ထားတယ်လို့အစင်လာအဖြစ်ယုံကြည်ထားကြတဲ့ကာဒရာဖျားချောင်းရှိရာပါကစ္စတန်နိုင်ငံကကတ်တပူရာမျိုးကိုတည်ဆန့်တည်ဆောက်ထားတဲ့လမ်းကြောင်းကနေအိန္ဒိယနိုင်ငံကစစ်ဖျားဖို့တွေဗီဇာမလိုဘဲနေဆက်ဖြတ်ကျော်ဝင်ရောက်ခွင့်ပေးဖို့ပါကစ္စတန်ကဆုံးဖြတ်ခဲ့တာပါ။
ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညနေစီစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ဂျိုဂေဖြစ်ပါတယ်။အခုအတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 70နဲ့ Mia Set 3တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington.